VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်စင်တာမဲပြင်ထန်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကတက်မှတ်ထားတဲ့ပုံစံ15ရှောက်ဝါတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ရုံးတွေစီပေးဖို့လျှောက်ထားရမယ်။ပုံစံ15ရှောက်ဝါတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေကonline ရှောက်ဝါအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်။နည်းပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာစင်ကာပူ၊မလေးရှား၊ထိုင်း၊တောင်ကိုရီးယား၊ဂျပန်နဲ့ Australia နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြိုတင်တဲ့ရှောက်ဝါပုံစံ15ကိုဖြည့်ပြီးတက်ဆိုင်ရာတန်ရုံးတွေစီကိုဓာတ်ရိုက်ပို့ပေးနိုင်အောင်စီစဉ်ပေးထားတာပါ။နည်းပေးကြမယ် website ဖြစ်လာဖို့စတင်အတွေ့ပေါ်ခဲ့သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကိုအလက်ဇန်ဒါအောင်ဖြစ်ပါတယ်
။ COVID ကာလအတွင်းမှာအလုံးပြည့်ရဲ့အတိုင်းနဲ့တွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထဲရလို့မရှိရလေအောင်ကျွန်တော်တို့ပြည်ပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တက်တာဆိုတာဖြင့်ပုံစံ15ကိုများများတင်ပြီးနေပြည်တော်နေကြရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုပ်ခဲ့တာဖန်တီးခဲ့တာပါအမ
။ Asia Pacific ဒေသနိုင်ငံ6နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေonline ပေါ်မှာပုံစံ15ရှောက်ဝါဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်း12ယောက်ရှိပြီးတော့အလုံးက online ပေါ်မှာပဲစုစည်းမိကြတာဖြစ်ပါတယ
်။ online ကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့။နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်။ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပုံမဲ့ဆိုပြီးတော့တိုင်နေခဲ့ပါတယ်။ဟိုအခက်ခဲတော့ရှိခဲ့ပါတယ်။ဒါပေမဲ့အကောလုံးစိတ်တူကိုယ်တူနဲ့ဆော့ဖြတ်ခဲ့လို့ဒီချိန်မှာနေသေးတာမယ်အခွဲကနေပြီးတော့အောင်မြင်တဲ့ဖန်တီးပေးနိုင်ခဲ့တာပါမှာ။
တရားနဲ့တရားဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတဲ့နောက်အချိန်ရလဲခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရော blog ထိပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်စိန်ခေါ်မှုဘာရော deploying အပိုင်းမှာလဲခက်ရှိပါလေဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပထမအဦးဆုံး online submission ဒါကပထမအဦးဆုံး file of project ဆိုကျွန်တော်တို့ပြောလို့ရတယ်အခုဒီမှာ online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ရုံတီးတီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ရုံတွေကရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအမှခံချက်ယူထားလဲရှင
့်ဩလောလောဆယ်တော့ Singapore တန်ရုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်ကျန်လက်ကျန်နိုင်ငံတွေကတော့အခုချိန်ပြီးတော့တုတ်ပြန်မှုကမရသေးဘူးထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ
် online form ဖြည့်နိုင်ဖို့အတွက်ဒီပညာပိုင်းကနေပံ့ပိုးကူညီခဲ့ကြတဲ့ IT ပညာရှင်တွေထဲမှာ Singapore အခြေစိုက် software developer Kurt Kevin Jolle ပါပါတယ်သူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လို့လုပ်ပေးထားတယ်လို့သူကရှင်းပြပါတယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လည်းလည်းကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်အရင်ကပညာနဲ့မြင့်မြင့်တဲ့လူတွေပါနိုင်တယ်အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့CV တွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီ data လေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့ဖောင်တန်ရုံတခါလည်းမပုတ်ဘင်းသူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားကျွန်တော်တို့ရိုးရိုးလေးပဲစဉ်းစားပြီးတော့ဒီဇိုင်းဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့နေ့အချက်တည်းကဘာလဲဆိုတာနည်းနည်းလေးအဲ့တော့ step by step ပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အရင်ဆုံးကျွန်တော်တို့ရဲ့ website ကိုဝင်လိုက်ပြီဆိုတာနဲ့ personal data protection lawyer ကျွန်တော်တို့တတ်မှတ်ထားတဲ့တခြားနိုင်ငံတွေကလည်းတတ်မှတ်ထားတဲ့ဥပဒေတွေရှိတယ်။အဲဥပဒေတွေကိုကျွန်တော်တို့ကသဘောတူပါတယ်ဆိုတော့အချက်လက်ပေါ့နော်။အဲ့ဒါတွေကျွန်တော်တို့ကမြန်မာလိုဟောအင်္ဂလိပ်လိုကျွန်တော်တို့ရဲ့ landing page မှာကျွန်တော်တို့ပြထားပါတယ်ခင်ဗျာ။ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်။နိုင်ငံရွေးပြီးသွားတဲ့သူဒီ form data တွေမဖြစ်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ချက်ပေါက်လေးကိုသူက on ပြီးတော့မှဒါကျွန်တော်တို့နောက်တစ်ချိန်သူတို့ set ပါလို့ရပါတယ်ခင်ဗျာ။အဲကောင်ပြီးသွားတော့မှကျွန်တော်တို့ပေါင်15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းနဲ့ဥပမာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်လာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြည့်ရမယ့် data တွေပေါ့အဲ့ဒီ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်မဖြည့်ဘဲနဲ့သူကြော်ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခွင့်မပေးထားပါဘူးခင်ဗျနောက်ပြီးတော့ဒီ form ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော် video tutorial လေးတွေဘယ်လိုဖြည့်ရမယ်အဲ့ဒါလေးတွေအစားကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ user friendly ဖြစ်အောင်ရေ ကျွန်တော်တို့ form ဖြည့်တဲ့လူတွေတကယ်လို့ဘလို့ဖြည့်ရမယ်ဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတစ်ခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူရဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေပါတယ်နောက်တစ်ခုကကြတော့ passport ဟို copy လိုမျိုးတပ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီခါတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်။ဘာဖြစ်လို့လဲဆိုတော့ဒီခါတွေကကိုနဲ့ပတ်သက်တဲ့ကိုကြီးအချက်အလက်တွေဆိုတော့လေဒီခါတွေကိုမပေါက်ကြားသွားအောင်ထိရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လူပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ visa တွေအကုန်လုံး upgrade လုပ်ထားတာရှိတယ်။ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file နဲ့အကုန်လုံးတန်ရုံးကိုကျွန်တော်တို့ကဒါရိုက်တန်ပို့ပေးရပါတယ်။ဟိုကျွန်တော်တို့ရှင်မှာတော့ limit ပြီးတိုင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျ။ကျွန်တော်တို့ attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏသိမ်းထားတဲ့ဟို temporary ပေါ့နော်ဒီသိမ်းထားတဲ့ file တွေတော့ရှိတယ်။ဒါပေမဲ့သူကလည်းပြီးသွားတာနဲ့ file ကို attach လုပ်ပြီးပို့ပြီးသွားတယ်ကျွန်တော်နောက်ပိုင်းမှာ automatic ပေါ့နော်ချက်ပိုက်တဲ့ job တွေရှိပါတယ်။အဲ job တွေလည်းသူအလုပ်လုပ်ပါတယ်။ဒါကျွန်တော်တို့ရှင်မှာတော့ဒီ physically ကျွန်တော်တို့သိမ်းထားတဲ့ဟာမျိုးတော့ကျွန်တော်အချိန်တိုင်းတာတခုတော့ရှိတာပေါ့နော်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျာအဓိကတော့တန်ရုံးကနေပြီးတော့ဟိုတချို့ data တွေကိုတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ရုံးကိုပဲကျွန်တော်ကပေးလိုက်တာပါခင်ဗျာကျွန်တော်တို့တရားမောင်ဝင်ကြည့်လို့လည်းမရပါဘူးခင်ဗျာဒီ data တွေအကုန်လုံးကလေ
ဆိုတော့ဒီပုံစံ25ကိုဖြည့်တင်နေဆိုရင်ကိုကဝင်ပြီးတော့ဖြည့်ပြီးတာနဲ့ဆိုတော့ပြောသလိုဆိုလို့ရှိရင်တန်းပြီးတော့သူကအတန်ရုံးကိုဒီ form ကိုပို့ပေးလိုက်တဲ့သဘောဖြစ်သွားတာပေါ့
ဟုတ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ကတန်ရုံးရဲ့ email address တွေကိုကျွန်တော်တို့က collect လုပ်ထားပါတယ်ကျွန်တော်တို့ဒီသက်ဆိုင်ရာစင်မှုဆိုရင်စင်မှုတန်ရုံးကမဲပေးလို့ရတဲ့ email address ပေါ့နော်ပြီးလို့ရှိရင်တခြားနိုင်ငံတွေရဲ့သက်ဆိုင်ရာemail address တွေကိုကျွန်တော်တို့က form ဖြည့်ပြီးတာနဲ့ပုံစံ25နဲ့သူတို့ရဲ့ attach လုပ်လိုက်တဲ့ဒီ passport ဒါမှမဟုတ်လို့ရှိရင်သူတို့ရဲ့နေထိုင်ကြောင်းထောက်ခံစာပေါ့နော်သူတို့တချို့နိုင်ငံတွေကကြတော့ visa attachment လို့ပါတယ်ခင်ဗျာမှဆိုလို့ရှိရင် South Korea တို့နောက် Japan တို့ဆိုလို့ရှိရင် visa attachment လို့ရတဲ့အတွက်သူကနောက်ထပ် option တစ်ခုပေါ့နော်အဲ attachment တွေအကုန်လုံးကိုသူက attach လုပ်ပြီးရတယ်ကျွန်တော်တို့ရှိမှာ store လုပ်ထားတာမရှိဘဲနဲ့ကျွန်တော်တို့ကသက်ဆိုင်ရာတန်ရုံး email တန်ပို့ပေးရပါခင်ဗ
ျဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှတ်ခံချက်ယူထားလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်မှုတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးကိုတန်ရုံးကိုယ်တိုင်အောင်လက်ခံပေးနေပါတယ်ခင်ဗျကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်။နောက်စင်ဥတန်ရုံးကလည်းကျွန်တော်တို့ကိုပြီးတော့ဒါတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပေါ့နော်။တို့ဆက်လုံးစင်ဥတန်ရုံးကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ရုံးတွေကိုကိုပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျ။လက်ရှိကတော့ကျွန်တော်စင်ဥတန်ရုံးကတော့ကျွန်တော်ရှိက website ကပို့တဲ့ data တွေအကုန်လုံးကိုကျွန်တော် processing လုပ်ပြီးတော့လက်ခံပေးနေပါတယ်ခင်ဗျ။
မဲပေးကြမယ် website မှာပုံစံ25 stock ကတင်နိုင်ဖို့ဒီပညာအရာကိုညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကဲစင်ကျော်ဖြစ်ပါတယ်။သူတို့ website လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေတဲ့မဲဆန္ဒနဲ့ဒီပတ်ကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 6ရက်ကျင်းပမယ့်ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ25 stock တွေကိုသက်ဆိုင်ရာတန်ရုံးတွေစီကိုအချိန်ပြီးမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မစဉ့်မြတ်ပါပါ